မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ Google Maps နှုန်းကိုထဝက်အထိ short ချဆိုတဲ့သတင်း Facebook Connectivity မှာအများပြည်သူသုံး Internet Express Wi-Fi ကိုမြန်မာနိုင်ငံတွင်မိတ်ဆက်ဆိုတဲ့သတင်းဒီဂျစ်တယ်မှာပဲကျင်းပသွားမယ် CES 2021ပွဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပရမအောင်ဆုံးသတင်းတစ်ပုဒ်အနေနဲ့ Google One ဈေးနှုန်းကိုထဝက်အထိ short ချဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Google One လာစင်ကြီးဝန်ဆောင်မှုဖြန့်ချီပြီးတစ်နှစ်အကြာမှာ Google ကတော့ Pixel 4နဲ့ 4XL ဖုန်းတွေမှာအကန့်အသတ်မရှိဓာတ်ပုံသိမ်းဆည်းတဲ့အစီအစဉ်ကိုရပ်တန့်လိုက်ပါတယ်အခုဆိုရင်2021ခုနှစ်ဇွန်လမှာ Google Photos ဓာတ်ပုံနဲ့ဗီဒီယိုသိမ်းတဲ့အခါ Storage 50GB အထက်ကရယူသွားပါမယ် Google Cloud ဝန်ဆောင်မှုအသုံးပြုမှုမြန်မာလာတာကြောင့် policy ကိုအပြောင်းလဲလုပ်တာဖြစ်ပါတယ် Google ဟာ Google One အစီအစဉ်တွေကိုလည်းဈေးနှုန်းထောက်ဝက်အထိ short ချပေးလိုက်ပါပြီ Google One ကတော့ 10 TV 20 TV နဲ့ 30 TV တွေကတော့$50 $100နဲ့$150ပဲရှိပါတော့တယ် Google One လာစင်ကြီးထဲမှာအခမဲ့ VPN နဲ့ Google Play ဝယ်ယူမှုမှာအကျွေးထားခွင့်10ရာခိုင်နှုန်းလဲရရှိပါမယ်ဈေးနှုန်းအသစ်တွေကလာစင်ကြီးပေးသွင်းသူအသစ်ရောအဟောင်းမှာတက်ရောက်ပါမယ်ဆက်လက်ပြီး Facebook Connectivity မှာအများပြည်သူသုံး Internet Express Wi-Fi ကိုမြန်မာနိုင်ငံတွင်မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Facebook Connectivity က Internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေဖြစ်တဲ့ 5PP Broadband နဲ့ Connective Pro နဲ့မိတ်ဖက်ပူးပေါင်းပြီးမြန်မာနိုင်ငံတွင် Internet ရယူအသုံးပြုနိုင်မှုပုံမှန်မြင့်တင်ပေးနိုင်ဖို့ပံ့ပိုးကူညီသွားမယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်အဆိုပါကုမ္ပဏီတွေအနေနဲ့ Facebook Connectivity ရဲ့ Express Wi-Fi Platform ကိုအသုံးပြုပြီးတော့မြန်မာနိုင်ငံနေရာအနှံ့ပြားမှာ Internet WiFiရရှိနိုင်တဲ့အများပြည်သူသုံးနေရာများဖန်တီးပေးမှာဖြစ်ပြီးတော့မြန်ဆန်စိတ်ချရတဲ့ Internet Wi-Fi ကိုလူအများအလွယ်တကူရယူအသုံးပြုနိုင်ဖို့ဝန်ဆောင်မှုပေးသွားမှာဖြစ်တယ်လို့သိရပါတယ်။ 5PP Broadband မှာလာမယ့်2နှစ်အတွင်း Internet ဝန်ဆောင်မှုရယူနိုင်တဲ့နေရာပေါင်း 3,000 ကျော်ဖန်တီးပေးနိုင်ဖို့စီစဉ်ထားပြီးတော့ 5PP Broadband ကိုဈေးဝယ်စင်တာမောများ Coffee ဆိုင်များစတဲ့ Internet ရရှိနိုင်တဲ့အများပြည်သူသုံးနေရာများကိုရန်ကုန်နဲ့မန္တလေးမြို့မှာစတင်တက်ဆင်ပေးနေပြီဖြစ်ကအဆိုပါနေရာတွေနဲ့အနီးတဝိုက်ရှိအသုံးပြုသူများမှ Internet ရဲ့အကျိုးကျေးဇူးတွေကိုရရှိခံစားနိုင်မှာပဲဖြစ်တယ်လို့သိရပါတယ်။ခဏတည်းမှာလည်းလာမယ့် 18 လအတွင်းရန်ကုန်နဲ့မန္တလေးမှာရေရှည်အသုံးပြုနိုင်မယ်။အများပြည်သူသုံး Wi-Fi Internet ကွန်ရက်တစ်ခုပေးအပ်နိုင်ဖို့ Express Wi-Fi Platform ကိုအသုံးပြုနိုင်မှာပဲဖြစ်ပါတယ်။လူတိုင်းလက်လန်းမီပြီးတော့အရေးသွေးမြင့်တဲ့ Internet ဆိုတာအလုတ်အကိုင်းပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့အခြားကိစ္စတွေအများကြီးဆောင်ရွက်နိုင်ဖို့မရှိမဖြစ်အရာတစ်ခုပါပဲ။ကျွန်တော်တို့ရဲ့ Express Wi-Fi Platform ကိုအသုံးပြုပြီးတော့ 5PP Broadband နဲ့ Connective လိုမျိုးမိတ်ဖက်ကုမ္ပဏီတွေဟာမြန်မာနိုင်ငံကလူတွေအများကြီးနဲ့ Internet ချိတ်ဆက်မှုတွေနဲ့သူ့ရဲ့အကျိုးကျေးဇူးတွေကိုပိုပြီးရရှိနိုင်အောင်လှုပ်ဆောင်သွားနိုင်မှာပဲဖြစ်ပါတယ်။မြန်မာပြည်တော်ဝန်ကလူမှုအတိုင်းဝိုင်းတွေအများကြီးအတွက်လူတိုင်းအသုံးပြုနိုင်ပြီးတော့မြန်ဆန်တဲ့ Internet Wi-Fi တွေကိုရေရှည်ရယူအသုံးပြုနိုင်အောင်မိတ်ဖက်ပူးပေါင်းမှုတွေတိုးချဲ့ဆောင်ရွက်သွားဖို့မျှော်မှန်းထားပါတယ်လို့ Facebook ရဲ့အရှိတောင်အာရှဆိုင်ရာ Head of Connectivity and Access Policy ဖြစ်သူကပြောပါတယ်။ Facebook Connectivity ရဲ့ Express Wi-Fi Platform မှာပါဝင်တဲ့ဤပညာအစုံလေမှာ 5PP Broadband နဲ့ Connectivity ကဲ့သို့ Internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအတွက်၎င်းတို့ရဲ့ Internet Wi-Fi လုပ်ငန်းအားကြကြပြက်ပြက်ရေရှည်လုတ်ကွိုင်းနိုင်မဲ့နည်းလမ်းနဲ့တိစောက်ပြီးတော့တိုးချက်စီးပွားရှာနိုင်ဖို့ပံ့ပိုးထားပါတယ်။ဓာတ်ရိုက်နဲ့တွယ် Wi-Fi စီးပွားရှာနိုင်တဲ့စွမ်းရည်နှမျိုးကိုထူးခြားစွာပေါင်းစပ်အသုံးပြုထားပြီးတော့ Wi-Fi Internet ကွန်ရက်များအတွက်တည်သက်ထည့်သွင်းပေးထားတဲ့အသေးစိတ်ခွဲခြားစိတ်ဖြာနိုင်စွမ်းနဲ့အတူ Express Wi-Fi Platform ဟာ Data တွင်နိုင်ငံနဲ့ပြည်တွင်းလိုအပ်ချက်တွေနဲ့အညီချင်းကပ်ပုံအမျိုးမျိုးဖြင့်ပြင်ဆင်ပြောင်းလဲနိုင်ဖို့ထောက်ပံ့ထားပါတယ်။ရလအနေနဲ့ Express Wi-Fi Platform ကိုပုံမမြန်ဆန်အရေးသွေးမြင့်ပြီးတော့ဈေးနှုန်းသက်သာတဲ့ Internet ကိုလူများများထံပေးအပ်နိုင်မှာပဲဖြစ်ပါတယ်။ Express Wi-Fi သည် Facebook Connectivity အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ပုံမမြန်ဆန်တဲ့ Internet ဖြင့်လူများများပို့ပြီး Online အသုံးပြုနိုင်မှုရည်ရွယ်ပြီးတော့တစ်ကမ္ဘာလုံးအတိုင်းအတာဖြင့်ပုံမကျေပြန့်စွာချိတ်ဆက်ပေးနိုင်ဖို့ကိုဦးစားပေးဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။ Facebook Connectivity တွင်ဆက်သွယ်ရေးနဲ့ဤပညာရှင်များနဲ့ Engineer များပါဝင်တဲ့အဖွဲ့အနေနဲ့ကမ္ဘာနိုင်ငံအနှံ့ရှိ Internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီများ Mobile ကွန်ရက် Operator များ Brighter အဖွဲ့အစည်းများမိဖက်များနဲ့စနစ်တကျပူးပေါင်းလုပ်ကိုင်နေပြီးတော့ဈေးသက်သာကအရေးအသွေးမြင့် Internet ရရှိမှုပုံမှန်များပြားလာစေမယ့်အစီအစဉ်များဤပညာများနဲ့စီးပွားရေးလုပ်ငန်းပုံစံများကိုဖန်တီးအကောင့်ထဲပေါ်လျက်ရှိက Express Wi-Fi Platform ကိုနိုင်ငံပေါင်း25နိုင်ငံကျော်မှအသုံးပြုနေကြပြီဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Digital မှာပဲကျင်းပသွားမယ် CES 2021ပွဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။နှစ်စဉ်ပြုလုပ် နေကြ CES 2021ကတော့စတင်ဖို့တလားတော့မလိုတော့ပါဘူးအခုဆိုရင်ပွဲစီစဉ်သူတွေကတကဘာလုံးပူးပေါင်းပါဝင်သူအတွက် Digital အတွေ့အကြုံပေးသွားပါမယ် Consumer Technology Association CTA က CES ပွဲကိုတော့ပထမဆုံး Digital Conference အဖြစ်ကျင်းပမဲ့အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ် CES 2021ပွဲကိုတော့ January 17ရက်မှာစတင်ပြုလုပ်ပါမယ်အဲ့ဒီနေ့မှာမီဒီယာတွေက CES ပြပွဲမှာပါဝင်သူ20ကျော်နဲ့တည်သက်သတင်းစာရှင်းလင်းပွဲကိုသတင်းယူခွင့်ရရှိပါမယ်ပြပွဲဝင်သူတွေကကုန်ပစ္စည်းတစ်တွေနဲ့ conference တွေကို January 12ရက်နဲ့13ရက်မှာပြုလုပ်ပါမယ် January 14ရက်မှာတော့ CES ပူးပေါင်းမှု Digital အစီအစဉ်ကိုပဲအသားပဲပြုလုပ်သွားမယ်လို့သိရပါတယ
်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လဲကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ Thank you.